ကချင်ပြည်နယ်မောင်းညင်းမြို့နယ်အင်းတော်ကြီးဒေသမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA ဒေသခံကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တွေအကြားနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတိန်းဒီမြို့နယ်မှာတော့ PDF စခန်းတစ်ခုကိုမနေ့ညပိုင်းနဲ့ဒီနေ့မနက်အစောပိုင်းမှာစစ်တပ်ကသိမ်းပိုက်ခဲ့တယ်လို့ဒေသခံကပြောပါတယ်။ရန်ကုန်ကလာတဲ့ကချင်နဲ့ရှမ်းပြည်နယ်ကတနောက်ဆုံးအခြေအနေတွေကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်
။ကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဒေသဟိုပင်ဖားကန့်ကားလမ်းပေါ်ကညောင်ပင်ရွာဘက်မှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA PDF ပူးပေါင်းတပ်တွေကြောင့်ဒီဇင်ဘာလ1ရက်နေ့မနေ့ကတည်းကတိုက်ပွဲဖြစ်နေပါလေ။ဒီတိုက်ပွဲဟာမနေ့ကညပိုင်းမှာလည်းဆက်ဖြစ်ခဲ့ပြီးဒီကနေ့မနေ့ပိုင်းမှာတော့စစ်ကောင်စီရဲ့ဝေလုံစခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူလိုက်တယ်လို့ PDF တပ်ဖွဲ့နဲ့နှိစက်သူတူကဆိုပါတယ
်။မနေ့မနေ့ပိုင်းနဲ့ဖြစ်တာလေ။ညတော့လည်းတင်ပြမှုဖြစ်တော့ဘူးနော်။ဒီနေ့မနေ့ပိုင်းလေးနာရီကျော်ပေါ့နော်။ညညာနေ့ဒီနေ့ညနေနောက်ဆိုရင်တော့ဟိုအဲ့ဒီဝေလုံစခန်းကိုသိမ်းမိသွားတာပေါ့။သိမ်းလို့ရသွားတာပေါ့။ဒီလိုကံကညောင်ပင်ညောင်ပင်နဲ့ကြီးတယ်တက္ကသိုလ်စခန်းထိုင်တာရှိတယ်လေမှာအဲ့တော့ကျွန်တော်တို့ကျေရင်နဲ့ဒီအပူပေါင်းဆွဲရနေကြတော့မှတိုက်ယူလိုက်တာပေါ့နော်အဲ့ဒါကျွန်တော်မနေ့ကနေ့ကစလိုက်တာဒီနေ့မနေ့ပိုင်းငင်းကန်လေးအချိန်ကမှကျွန်တော်သိမိသွားတာပေါ့
လက်ရှိတိုက်ပွဲဖြစ်တဲ့ဒေသဟာမိုးညင်းနဲ့ဖားကန့်မြို့နယ်နေဆက်ဒေသမှာပါဖားကန့်မြို့နယ်ကဒေသခံတူကလည်းတိုက်ပွဲဖြစ်တဲ့အကြောင်းပြောပေမဲ့တက္ကသိုလ်သိမ်းတာတော့မဟုတ်ဘူးလို့ပြောပါတယ်
မင်းရဲ့မမပိုင်းတော့ကစားပြီးအဲ့ဒါဖြစ်ပြီးတော့မှနေကင်းပိုင်းနဲ့ညနေပိုင်းတော့ဖကတိပါကိုကနေကျတော့မှလက်နဲ့ကြည့်ပြစ်ကိုပေးတယ်နောက်ဒီဝေခါစစ်ဖက်ကိုကနေကျတော့လည်းလက်နဲ့ကြည့်ရင်ပြစ်ကြအောင်ညဘက်မှာလည်းဖြစ်တယ်ဗျာညဘက်မှာဖြစ်တဲ့ဥစ္စာကသူတို့လက်နဲ့ကြည့်လည်းပဲဖြစ်တဲ့အတိုင်းပဲကြားရတာအဝေလုံးစခန်းကိုတော့အဲ့ဒါလည်းကျွန်တော်လည်းကြားလို့ကျွန်တော်ပုံသက်ပြီးမေးကြည့်တယ်ခန်းသိလာပါ냐တော့မရှိဘူးလို့တော့ပြောတယ်ဒါပေမဲ့အတိအကျတော့မဟုတ်ဘူးပေါ့
စစ်တပ်ကအရာရှိတဦးအပါအဝင်အယောက်၂၀လောက်ထိခိုက်ကြောင်းဒေသခံတွေကပြောပေမဲ့တိကျအတည်ပြုချက်တော့မရပါဘူး။ကျန်ရီပြောခွင့်ရဘူမူကြီးနော်ဘူးကတော့အင်းတော်ကြီးဒေသမှာတိုက်ပွဲဖြစ်တဲ့တဲ့ရင်ရှားပေမဲ့ဝေလူစခန်းသိမ်းတဲ့တဲ့ရင်တော့မရကြောင်းပြောပါလေ
။တိုက်ပွဲကတော့ဖြစ်တယ်လို့ကြားပါတယ်။ဒါပေမဲ့ဒီကေတက်ကနဲ့ဒီကွန်ဖရင့်စခန်းမျိုးကဝင်ပြီးတဲ့ဆိုတဲ့သူညတိကျတော့ကျွန်တော်ဘာမှမကြားပါဘူး
။အခုလိုကချင်ပြည်နယ်မိုးညင်းမြို့နယ်ရဲ့နမ်မာအနီမှာလည်းတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာလည်းစစ်တပ်နဲ့ကြံရည်ကြားဒီကနေ့တိုက်ပွဲဖြစ်တယ်လို့ပြောပါရယ်ရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့နယ်အတွင်းမှာတော့တိန်နီ PDF စခန်းနှစ်ခုကိုစစ်တပ်ကသိမ်းပိုက်ခဲ့ကြောင်းဒေသတွင်းအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ဒေသခံတူကပြောပါရယ
်ဒီနေ့ကတော့ဒီမှာစစ်ကြောင်းခုံးရတဲ့နောက်ဆုံးတိန်နီ PDF ရဲ့အခန်းရှိတဲ့ညာဘက်ကိုကြည့်ရအောင်မကြည့်တော့ဘူးတော့ဒီမှာမင်းညာသက်သမားကျော်လောက်အများသူဝင်ရောက်ကြည့်နေတယ်ဒီနေ့ဒီနေ့က9000ကျော်မှတ်သမားပေါ့နော်ဆိုတော့သူရဲ့ဒီစခန်းကခုဝင်ရှိနေခင်ရတယ်ပေါ့နော်ဒီဒီစခန်းနဲ့ဟိုလူကြီးစခန်းမို့
TNPDF ကိုတိန်နီ PDF အဖွဲ့ဘက်ကတော့သူတို့တက်စခန်းကိုစီးနင်းချိန်မှာတိုက်ပွဲဖြစ်ပြီးစစ်တပ်ဘက်က3ယောက်ကြာဆုံးကြောင်း PDF ဘက်က9ယောက်ဒဏ်ရာရပြီး2ယောက်ဖမ်းဆီးခံရကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးဒီအပိုင်းတွင်ရှမ်းပြည်နယ်မြောက်ပိုင်းတိန်နီကုတ်ခိုင်မူဆဲကျူကုတ်ပန်းဆိုင်မုံကိုတကျော်မှာစစ်တပ်ကစစ်ကြောင်းထိုးနေပြီး PDF တက်စခန်းတွေကိုလိုက်ပြီးတော့ရှာဖွေရှင်းလင်းတာတွေရှိနေတာပါလူမာလ23ရက်နေ့ကလည်းမူဆန်မြို့နယ်ကောင်ဝက်ကြီးဝါနီကပြည်သူ့လုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့ PSDA ရဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်ကဝင်ရောက်စီးနင်းခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာစစ်ကောင်စီနဲ့ KIA အပြင်ကိုကန့်လက်နက်ကိုင် MNDAA စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလဲတိုက်ပွဲတွေထောက်ချောက်ဖြစ်နေပါတယ်အဘူလာကနေလူမာလာအကုန်တီစစ်တပ်နဲ့တိုက်ပွဲပေါင်း126ကြိမ်ဖြစ်ခဲ့တဲ့အကြောင်း MND ကိုကတ်တပ်ဖွဲ့ကဒီဇင်ဘာလ1ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ